ပန်ကောက်မြို့နယ်ကီလိုမီတာ900ကျော်ကွာဝေးတဲ့ထိုင်းနိုင်ငံတောင်ပိုင်းစူရထာနီခိုင်ကငါးဖမ်းလေတွေပေါ်မှာရောင်စားခံထားရတဲ့မြန်မာစစ်တုံးဟာလေပိုင်ရှင်ကိုအမှုဆွဲဆိုတာမလုပ်တော့ဘဲနေနာဂျေယူပြီးနေရရင်ကိုပြန်ဖို့အတွက်ဆုံးဖြတ်လိုက်ကြပါတယ်ဒီလိုနေနာဂျေယူပြီးနေရရင်ကိုအမြန်ဆုံးပြန်ခွင့်ရတာဟာ
စနစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အကြောင်းလူကုန်ကူးခံရသူတွေကိုကူညီဆောက်ရှောက်ပေးတဲ့မြန်မာနိုင်ငံသားများအဖွဲ့ကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်အနည်းဆုံးတစ်နှစ်ကျော်ကနေသုံးနှစ်ကျော်အထိငါးဖမ်းလေတွေပေါ်မှာရောင်းစားခံရတဲ့မြန်မာစစ်တုံးကတော့ထိုင်းနိုင်ငံရဲ့ဥပဒေအရအမှုဆွဲဆိုတဲ့အခါမှာကယ်ဆယ်ရေးစခန်းမှာနှစ်
ါရယ်ဒီလိုဆုံးဖြတ်ချက်ချတာဟာအမှုရင်ဆိုင်ပြီးနစ်နာနေတဲ့မြန်မာလူကုန်ကူးခံရသူတွေအတွက်ဖြစ်တယ်ဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါရယ
်ဒီလူသမားတွေဟာရတရားဖြစ်တဲ့လောက်ရသွားပြီးတော့ဒီကျွန်တော်တို့ပေါ်ပေါ်လေလို့ရှိရင်ဒီနေ့၃ရက်လောက်မှာသူတို့နေနေပေါင်းပြောကြကွေးကွာနေတဲ့မိသားစုတွေပြန်တွေ့ရတာပေါ့လို့အမှုဖွင့်နေတော့ဖြစ်မြန်မာလူသမားတွေလည်းပဲနေတာဆုံးဆုံးနဲ့အထမ်းရရှိတရားလည်းပဲအလုံးထုတ်ပြီးတော့ထိုင်းလုံငန်းရှင်ကဘာမှအပြစ်ပေးရေးယူမခံရတာဖြစ်တဲ့ကျွန်တော်အနေနဲ့အမှုဖွင့်ရှင်ဘူးလို့ပြောပြရတယ
်မြန်မာ73ကိုတော့ဗန်ကောက်မြို့ကနေမဲဆောက်မြောက်ရီနယ်စပ်ကိုပို့ဆောင်มาဖြစ်ပြီးသူတို့အားလုံးရဲ့မျက်နှာကြီးကတော့ဗန်ငွေသတန်းဒီပါရခဲ့ကြတယ်လို့ဆက်ပြောပြပါတယ
်3နှစ်နဲ့3လကြာခဲ့တဲ့ဦးလာမင်းဆိုတဲ့တက်လျှောက်ထယ်နဲ့3နှစ်ရွယ်တွေကဦးလေးကြီးကြတော့35,000နဲ့ခနဲ့ထောင်ရတယ်နောက်ပြီးတွေကအောင်ကြီးဆိုတဲ့32နှစ်ရွယ်တယောက်ဟာလည်းပဲ3နှစ်လောက်ခဲ့တာတသိန်းခွဲရသွားတယ်။နောက်ကျော်နိုင်ဆိုတဲ့တပွဲတယောက်က2နှစ်နဲ့3လလောက်ခဲ့တာတသိန်းနဲ့6,000နဲ့350ရတယ်။အထူးသဖြင့်ဒီတက်ချောင်းစီ3နှစ်ရရှိတဲ့ဘူလာမင်းတပွဲကလူဆိုလို့ရှိရင်ဗတ်တသိန်းခွဲနဲ့9,000လေးမယ်ဆိုလို့ရှိရင်အနည်းဆုံးသူကကြံ့ဝင်၄ရင်းနဲ့9,000လောက်ရမယ်လေ။13ယောက်သာက9,000,000,000,000
နှိမ့်ဆက်ညှင်းမှန်းမှုတွေခံရပြီးအမှုရင်ဆိုင်တဲ့အခါမှာလဲနှိမ့်ရှည်ကြာခဲ့ကြသလိုအမှုပြီးတဲ့အခါမှာလဲငွေလဲမရလုပ်ငန်းရှင်လဲအရေးယူတာမခံရတဲ့တာရကတွေကြောင့်ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီး12နှစ်တာလူကုန်ကူးခံရမှုတွေကိုကယ်ဆယ်တဲ့အဖွဲ့အစည်းနဲ့ဒီလိုညှင်းနာကြေးရပြီးအ мян ဆုံးနေရာရင်းကိုပြန်ခွင့်ရအောင်လှုပ်ဆောင်နိုင်တာဟာပထမဆုံးအကျင့်ဖြစ်တယ်လို့လဲဦးကျော်တောင်းကဆိုပါတယ
်။12နှစ်ကြာကာလအတွင်းလုပ်ခဲ့တဲ့အခြေမှာကျွန်တော်လူအလဲကျော်ဟုတ်6,000လောက်ကြည့်နေခဲ့ပြီဆိုဒီတဲ့မှာဒီလိုလူကိုယ်ကိုခံရတဲ့အလုတ်သမားတွေကိုတင့်တော်တဲ့လုံအောင်ခပြန်ရပြီးတော့မှချက်ချင်းပြန်ပို့နိုင်တာဒီတကြိမ်ကပထမဦးဆုံးအကျင့်ဖြစ်တယ်ဒီတဲ့လည်းပဲကျွန်တော်တော်တော်ကိုကျေနပ်ပြီးပြီဖြစ်တယ်
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ12နှစ်တာကာလအတွင်းမှာလူကုန်ကူးခံရသူတွေကိုထောင်ထဲချပြီးကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်။ဒီလိုကယ်ဆယ်တဲ့အတွေ့အကြုံအရအမှုရင်ဆိုင်ရတာဟာမြန်မာတွေအတွက်အချိန်ကုန်ပြီးမျက်နှာခဲ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတွင်းမှာလူကုန်ကူးခံရတဲ့မြန်မာအလုပ်သမားတွေကိုကူညီကယ်ဆယ်ရေးလုပ်တဲ့အခါမှာလည်းအသက်အန္တရာယ်ချင်းချောက်ခံရမှုတွေအပြင်တိကျတဲ့အချက်လက်တွေရဖို့ရှာဖွေရတာလူတွေကိုတောက်ရောက်ခေါ်တဲ့အခါမှာငွေကြေးအခက်အခဲတွေကိုလည်းရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။တိကျတဲ့အချက်လက်မှတ်တမ်းများရရှိမှသာထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးအာဏာပိုင်တွေအားလုံးကလိုက်ပါဆောင်ရွက်ပေးတာဖြစ်တာမို့ထိုင်းနိုင်ငံရောက်မြန်မာတွေလူကုန်ကူးခံရတဲ့ကိစ္စကိုမြန်မာအစိုးရသိအနေနဲ့အလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အစိုးရဟောင်းလက်ထက်မှာလည်းအားရမှုတွေမရှိခဲ့တာမို့အစိုးရသိလက်ထက်မှာတန်းနဲ့ချီပြီးပြည်ပကိုထွက်ပြီးအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေကိစ္စကိုအလေးထားဆောင်ရွက်ဖို့တိုက်တွန်းခြင်းတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ရှင်။